ထိုင်းနိုင်ငံမှာအွန်လိုင်းငွေလင်ကိန်းတစ်ခုကနေမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေကိုယ့်ရဲ့အချက်အလက်တွေကိုရယူပြီးဘဏ်တွေကနေတဆင့်ငွေအလွှဲကြောင်းလုပ်နေတာကိုဖော်ထုတ်ဖန်ဆီးနိုင်ရတယ်လို့ထိုင်းနိုင်ငံစိုက်ဘာရာဇဝမှုနှင်းရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံခြားသားတွေကိုတရားဝင်အလုပ်ကံရှာဖွေပေးတဲ့ကုမ္ပဏီတစ်ခုကနေအလုပ်သမားတွေကိုလိန်တယ်ပြီးဘဏ်ဆင်းတွေဖွင့်ခိုင်းခဲ့တာပါ။ဘဏ်ဆင်းတွေကိုငွေလင်ကိန်းတွေစီပြန်ပြီးတော့ရောင်းချခဲ့တာလည်းဖြစ်ပါတယ်အခုလိုအသုံးပြုနေတဲ့ဘန်ဆင်းကတရားကြောရှိပြီးသူတို့ကိုဖော်ထုတ်ရေးယူနိုင်တယ်လို့စိုက်ဘာရာဇဝမှုနှိမ်နေတာဝန်ရှိသူဒုရဲချုပ်ဝတ်နာကွန်ဘန်ချာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံခြားသားအလုပ်သမား50ကျော်ရဲ့ဘန်ဆင်းတွေမှာဘတ်ငွေသန်း3000ကျော်လောက်တက်ပတ်သုံးဆနေတဲ့အတွက်ဒါကိုဖော်ထုတ်ရေးယူတာပါပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကနိုင်ငံခြားသားအလုပ်သမားများကယ်ဆယ်စီမံချက် Six Foreign Workers Operation ကိုထိုင်းစိုက်ဘာရာဇဝမှုနှိမ်နေရဲတပ်ဖွဲ့ကလုပ်ခဲ့ပြီးအခုလိုဖမ်းဆီးတာဖြစ်ပါတယ်။အွန်လိုင်းငွေလင်ကိန်းတွေအွန်လိုင်းလောင်းကစားလုပ်ငန်းတွေကဒီဘန်ဆင်းတွေကိုတုံးနေတာဖြစ်ပါတယ်။